မြန်မာပြည်မှာဖွဲ့စည်းပုံရေးဆွဲခြင်းအမျိုးသားညီလာခံနောက်ဆုံးအကြော့ဖြစ်ဇူလိုင်လ18ရက်နေ့မှာပြန်ဆမယ်လို့အမျိုးသားညီလာခံကျင်းပရေးကော်မရှင်ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးသိန်းစိန်ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။နှစ်လကျော်ကျင်းပပြီးတဲ့နောက်အဲ့ဒီအမျိုးသားညီလာခံကိုဒီဇင်ဘာလမှာရပ်နားခဲ့တာပါ။အမျိုးသားညီလာခံဟာချက်ခွနချက်ပါဒီမိုကရေစီရေးလမ်းပြမြေပုံဖြစ်တဲ့အဲ့ဒီကနေရွေးကောက်ပွဲလုပ်သွားမယ်လို့စစ်အစိုးရကဆိုပေမဲ့လို့ရက်ောက်ပွဲပြုလုပ်မဲ့အချိန်စရာတော့မပေါ်ပြပါဘူးအချိန်စရာပေါ်ပြမထားတာဟာအတိတ်ပဲမရှိဘူးလို့ဝေဖန်သူတွေကထောက်ပြထားပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အမျိုးသားညီလာခံအဆုံးသတ်တော့မယ်ဆိုတာကထူးခြားတာပဲလို့ဆိုပါတယ် NLD ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကအခုလိုပြောဆိုပါတယ
်ဇူလိုင်18မှာစပြီးတော့ဒါအပြီးသတ်ပဲလို့ပြောတာဒီပြောကြချက်ကထူးခြားတယ်လို့ကျွန်တော်တို့မြင်တယ်ဘာလို့လဲဆိုညီလာခံနဲ့ပတ်သက်ပြီးတော့ဘယ်လိုကျင်းပပြီးတော့ဘယ်မှာဆုံးမယ်ဆိုတာကိုဘယ်တော့မှမပြောခဲ့တဲ့ဟာမျိုးအခုပြောတာဒါထူးခြားချက်တစ်ခုပေါ့နောက်ညီလာခံကနေပြီးတော့ပြန်လည်သုံးသပ်ဖို့ဆိုတဲ့ကိစ္စကတော့အဲ့ဒါကကျွန်တော်တို့အဖွဲ့ချုပ်အနေနဲ့ကလည်းဒီ104ချက်တို့6ချက်တို့ဒီအချက်တွေအဲကဆွေးနွေးရအချက်အချက်ကျွန်တော်တို့ကအရင်ကဒီလိုပြောနေတာဆွေးနွေးမယ်ဆွေးနွေးတဲ့ပြီးမှကျွန်တော်တို့ကအဆုံးပြောကြည့်အောင်ဆိုအခုဒီလိုပြောတာနဲ့နည်းနည်းတော့ခက်စင်စင်လို့ပဲပြောအောင်မယ်သို့တော့အခုတော့တိတိကျကျတော့ပြောလို့တော့မရသေးဘူးပေါ့လေ
အမျိုးသားညီလာခံကို1993ခုနှစ်ကစတင်ခဲ့ပြီး1995ခုနှစ်မှာ NLD ထွက်သွားပြီးတဲ့နောက်2000ခုနှစ်အထိမကျင်းပပဲနေခဲ့သေးကြောင်းသတင်းများမှာရှင်းလင်းဖော်ပြထားပါတယ်